ကမ္ဘာကြီးဟာမဟာဘေးအန္တရာယ်ကြီးနဲ့ကြုံရတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီဂူတာရက်စ်ကသတိပေးလိုက်ပါတယ်။သုံးနှစ်အတွင်းပထမဆုံးအချိန်ဖြစ်လူကိုယ်တိုင်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာကြမဲ့ကမ္ဘာခေါင်းဆောင်တွေဟာပဋိပက္ခတွေရာသီဥတုဆိုင်ရာကပ်ဘေးတွေတိုးပြလာနေတဲ့ဆင်းရဲမှုနဲ့မညီမမျှမှုတွေရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့ကြတဲ့ကကမ္ဘာအင်အားကြီးနိုင်ငံတွေကြားပို့ပြီးအကွဲအဟကြီးမားလာတာတွေကိုကင်တွယ်ဖြည့်ရှင်းကြရလိမ့်မယ်လို့မစ္စတာဂူတာရက်စ်ကပြောပါတယ်။ကမ္ဘာကျိုးဟာအကွန့်ညွတ်မပါတဲ့ပြောရရင်မီးသင့်နေပြီးကယ်တင်ရမယ့်အခြေစိုက်နေတယ်လို့အတွင်းမှုချုပ်ကသူ့မိန့်ခွန်းတွေမှာပြောခဲ့တာပါ။ COVID-19 ကပ်ဘေးကြီးနဲ့ရင်ဆိုင်ခဲ့ပြီးနလန်းထူဖို့အတွက်လုံလောက်တဲ့ဘန်နာငွေချေးကိုဖွံ့ဖြိုးဆဲတိုက်ပြည်တွေအနည်းနဲ့လက်လန်းမမိကြဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ကဆိုခဲ့ပါတယ်။ဒီကပ်ဘေးဟာမျိုးဆက်တစ်ဆက်အတွင်းမကြုံစဘူးအချက်တည်းဖြစ်ပြီးပညာရေးကျန်းမာရေးနဲ့အမျိုးသမီးအခွင့်အရေးတွေဆုံးရှုံးဖို့အခြေအနေဖြစ်လာစေခဲ့တယ်လို့လည်းမစ္စတာဂူတာရက်စ်ကမြင်ပါတယ်။အသွေးမှုချုပ်ဟာဒီကနေ့အင်္ဂါနေ့ကုလသမဂ္ဂထွေထွေညီလာခံကိုဖွင့်နေတဲ့အခါအဖွင့်မိန်ကွန်းကိုပြောဖို့ရှိပါတယ်။အသွေးမှုချုပ်ရဲ့အဲ့ဒီကမ္ဘာအခြေပြမိန်ကွန်းဟာတီဂျီလေးနဲ့ခြေခြေမြင့်မြင့်ထိရောက်ပြီးအပြေရှားရေးမှတ်တမ်းဖြစ်ပါလိမ့်မယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖန်ဂျူဂျာရက်ကဆိုပါတယ်။